တမင်းနဲ့လူမင်းရဲ့ဒုက္ခတွေပေါ်အခွန်တင်းကျပ်မယ်လို့သမ္မတဒေါ်နယ်ထရန့်ပြညာပြီးခဲ့ကစမတီဖြစ်နေလေအက်တလန်တဘုတ်ရာဟိုဘက်ဒီဘက်နိုင်ငံတွေကြားကာရာဆီရှိခဲ့တဲ့ဆက်ဆံရေးကိုထိန်းသိမ်းတော့ဘူးဥရောပသမဂ္ဂ EU ခေါင်းဆောင်ဒေါ်နယ်ထက်စ်ကသမ္မတထရန့်ကိုတောင်းဆိုလိုက်ပါတယ်သူစင်နွှဲချင်ပုံရတဲ့ကွန်ထရိုက်စစ်ပွဲဖြစ်နေအရေးစားပူပေါင်းဆောင်ရွက်မှုပိုလို့တော့ဘူးရည်ရွယ်တင်ပါတယ်လို့ဗိုလ်သူနေကဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာလုပ်တဲ့တင်းစားရှင်လင်ပွဲတွင် EU ဥက္ကဋ္ဌမစ္စတာထက်စ်ကပြောပါတယ်ဒါပေမဲ့လည်းသမ္မတထရန့်ကတော့ဒီပါကရောသူ့ရဲ့ Republican Party တွင်ကပါကောက်ကွက်တာတွေကိုဆက်ပြီးပယ်ချနေကြပါကျွန်တော်တို့နိုင်ငံပေါ်မမျှတတဲ့ကွန်ဆိုရေးနီးလန်းတွေအများကြီးရှိနေတာကိုမျက်ကွယ်ပြုမထားနိုင်ဘူးလို့ဗိုလ်သူနေပါပဲသမ္မတ Trump က Twitter လူမှုဆက်သွယ်ရေးမီဒီယာမှာရေးပါသေးတယ်အမေရိကန်လူမျိုးရေးကိုကောက်ကွယ်ဖို့အခွန်တင်းကျပ်ဖို့လိုအပ်တယ်လို့သမ္မတ Trump ကဆက်ပြောနေပြီးမယ်ဖြတ်မြက်ယူဆချက်ဟာအကွက်ချလှည့်စားချက်တသက်ပဲလို့ EU ကွန်ဆိုရေးကော်မရှင်နာမင်းကြီး Cecilia Malmström ကပြောပါတယ်အမေရိကန်ရဲ့လူရဟာသူတို့ရေးဆိုင်ရာစဉ်းစားချက်တွေပေါ်တကယ်တမ်းအခြေခံတာမဟုတ်ပဲစီးပွားရေးအရအကောက်အွယ်ယူဖို့လုပ်တာကိုဖုံးကွယ်ထားတာလို့တန်တရားရှိပါတယ်ဆိုပြီး Miss Malmström ကပြောပါတယ်